မာနဲ့ဂျပန်ဖက်ဆက်လုံးကိုင်အကောင့်ထဲပေါ်တဲ့တီလိုဝါစီးပွားရေးအထူးဆောင်မှာပြပကုမ္ပဏီ22ခုကပါဝင်ဆောင်ရွက်မဲ့သဘောတူညီချက်စာချုပ်တွေမကြခင်ကပဲလက်မှတ်ရေးထိုးလိုက်ပါတယ်။တီလိုဝါဆက်မှုဆောင်ကျယ်ဝင်းစုစုပေါင်းဧရိယာကဧက9,900ကျော်ရှိပြီးပထမအဆင့်အဖြစ်မြေဧက980ကျော်မှာသမဏိပိုက်လုပ်ငန်းဆောက်လုပ်ရေးလုပ်ငန်းအလူမီနီယံလုပ်ငန်းသစ်အချောတဲ့ချီမြင်တဲ့အထယ်လေးအချို့ရင်နဲ့ရမကာပလတ်စတစ်စတာတွေထုတ်လုပ်ပါမယ်။စီးပွားရေးဇုံဆိုတာနိုင်ငံစီးပွားတွတ်တက်ဖြစ်ထွန်းရေးအတွက်အထောက်အပံ့ဖြစ်တာမို့လက်ခံကြိုဆိုရမယ့်သဘောဆောင်ပါလေ။ဒါပေမဲ့ဖွံ့ဖြိုးရေးနဲ့အတွဲပါလာတာကငကိုရှိရင်းစွဲသဘာဝပတ်ဝန်းကျင်အနေထားမပြတ်ပြားရအောင်လှုပ်ဆောင်ရမယ့်တာဝန်ပဲဖြစ်ပါလေ။ပတ်ဝန်းကျင်ထိန်းသိမ်းရေးဇုံပေးပြောလာရင်လုပ်ပိုင်ခွင့်ရသူတွေစီးပွားရေးလုပ်ငန်းရှင်ကြီးတွေကညှဉ်းညင်တက်တဲ့သဘောလဲရှိပါတယ်။သဘာဝထိန်းသိမ်းရေးဝါဒီတွေဟာအသက်တောင်ဆုံးရှုံးရတဲ့ဘေးတွေနဲ့လဲကြုံရတာပါ။အမေဇုန်သစ်တော်ရှိတဲ့ဘရာဇီးနိုင်ငံကပတ်ဝန်းကျင်ဝါဒီတွေဟာကမ္ဘာမှာအနေအများဆုံးရင်ဆိုင်ရတဲ့သဘာဝထိန်းသိမ်းရေးသမားတွေဖြစ်ပါတယ်။အာရှမှာဆိုဖိလစ်ပိုင်ကပတ်ဝန်းကျင်ဝါဒီသမားတွေအသက်ခံရပြီးကမ္ဘောဒီးယားနိုင်ငံမှာလဲအသက်ခံရပါတယ်။ဒီလိုအနေရရှိပေမဲ့အရင်အရင်မျိုးဆက်တွေကထားရခဲ့တဲ့သဘာဝလက်ဆောင်ကိုနောက်မျိုးဆက်တွေအတွက်သဘာဝပတ်ဝန်းကျင်ဝါဒီတွေကအငွေထားခဲ့ကြတာပါသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေရဲ့စေတနာကိုပြောပြသူကတော့မြမစိမ့်ရောင်ကွန်ရက်အဖွဲ့ကဒေါ်ဒေဝီတန့်စင်ပဲဖြစ်ပါတယ်
တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေဟာတော့အစိုးရရဲ့ရန်သူလည်းမဟုတ်ဘူးစီးပွားရေးသမားတွေရဲ့ရန်သူလည်းမဟုတ်ဘူးเนาะအခုတစ်ဖြင့်ကျမတို့လိုအဖွံ့ဖြိုးသေးတဲ့နိုင်ငံတွေကဖွံ့ဖြိုးဖို့လိုတယ်ကျမတို့တိုင်းနယ်ပြည်နယ်တွေဖွံ့ဖြိုးဖို့လိုတယ်အဲ့တော့ဘာပဲပြောပြောကျမတို့ကဖွံ့ဖြိုးတိုးတက်တာနဲ့တင်ပြောလို့မရဘူးရေရှည်ပေါ့ sustainable ဖြစ်ဖို့လိုတယ်လေ
မျက်စိတဆုံးမကြည့်ပဲရေတို့ကိုပဲအလေးထားဆောင်ရွက်တဲ့အခါမလူလောအပ်တဲ့ပြဿနာတွေပေါ်လာရင်ပြင်ရခက်ပြောင်းရခက်ကုစားရခက်တာမို့ရေရှည်ကိုတက်တွက်ဖို့လိုအပ်တာပ
ါဒါမှလည်းကျမတို့ကကုစားတဲ့ကိစ္စလေးပေါ့ရမန်ဒီမှာဟလာတက်ပါမယ်တော့အခုရေတွင်တူအခုရေကြီးတောက်ပြီးတော့လုံးမဲ့ကိစ္စတွေဆိုရင်နောက်ကနေနောက်ဆက်တွဲဒီမှာပျက်စီးတဲ့ဟာတွေဟာဒီကိန်းမှုတွေဟာကျမတို့ကုတာတာခက်ခဲမယ်အဲ့တော့ကျမတို့က development ကိုလက်ခံပါလေဒါပေမဲ့တုံနီးတိုင်နေရကဘာကြီးကိုတော့လှမ်းပြီးတော့မကြည့်ပဲနဲ့ကိုတိုင်းကြီးမှာကိုလှုပ်ချင်လို့တော့မရဘူ
းကဘာမှာတော့ green economy စေးရောင်စီးပွားရေးလို့ဓာတ်ရိုက်ဘာသာပြန်နဲ့ပတ်ဝန်းကျင်မပြတ်ပြားပဲစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုဇောင်းပေးဆောင်ရွက်နေတာပါဒီလိုဝါလိုနိုင်ငံဖွံ့ဖြိုးတိုးတက်ဖို့ရည်သားနဲ့စီးပွားရေးဇုံတွေဖော်ဆောင်ရင်ပတ်ဝန်းကျင်မထိခိုက်ရအောင်လို့ပေါ်လို့တာကိုလည်းသတိပေးတာပဲဖြစ်ပါတယ်။ဒီလိုဟာအထူးစီးပွားရေးဇုံကိုရန်ကုန်မြို့အနီးဝန်းကျင်မှာပေါ်ဆောင်တာဖြစ်ပြီးတဝဲအထူးစီးပွားရေးဇုံနဲ့ဆက်ဆက်စီမံကိန်းလုပ်ငန်းတွေပြန်လည်အကောင့်ထဲပေါ်ဖို့လည်းကြိုးစားနေကြပါတယ်။တဝဲစီးပွားရေးဇုံတကယ်အကောင့်ထဲပေါ်နိုင်ရင်ပြက်လာနိုင်တဲ့အကျိုးဆက်တွေကိုပညာရှင်တွေကကြိုတင်ခန့်မှန်းထားတာရှိပါတယ်။ဖြစ်မလာသေးပေမဲ့စီမံကိန်းစားကြတဲ့ကငကိုသဘာဝပြက်သွားရတဲ့အကြောင်းပြောပြသူကတော့ပဝင်းကျင်ထိန်းသိမ်းရေးဆောင်မတွေကိုပညာရှင်ရှုတော့ကနေသုံးသပ်ရေးသားနေတဲ့တတူတွင်အင်ဂျင်နီယာဦးစိန်မြင့်ပဲဖြစ်ပါတယ်
။ပြည့်ရတာတော့ဗျာ။နံပါတ်၁ချက်ကတော့အဲ့ဒီသူ့ရဲ့ခံယူသိက္ခာပြည့်ပြဗျာ။နောက်နံပါတ်၂ချက်ကဘာလဲဆိုတော့တော်တော်ရင်ရရှိရေးအတွက်ဇဝဲဆက်မှုဂျုံရဲ့အရှိတ်က information နိုင်တော့ရှိပြဗျာ။ရည်ပြည့်ရဲ့အရှိတ်က၆မိုင်လောက်ကွာမှာရှိရဲ့ဆောင်းကဘာဖြစ်တယ်ဗျာအဲ့ဒီအလုံးသားဆိုတဲ့ရွာတော့ရရောက်ရောက်ပေါ့မယ်အဲ့ဒီအောင်ဝိုင်းတန်းပေါ်နေကြတယ်ဗျာ
တဝဲအထူးစီးပွားရေးဆက်မှုဆောင်မှာကျုံးဝင်နဲ့အင်ချမ်းမြေဥယျာဉ်တွေရှစ်ပြောင်းပေးရတဲ့အတွက်ဒေသခံတွေရဲ့လူနေမှုဘဝပြပြရပါတယ်ရောကြီးပေးတယ်ဆိုပေမဲ့ဥယျာဉ်ချမ်းမြေပဲလုတ်တက်တဲ့အတွက်နေရာသစ်မှာဘဝသစ်ပြန်ထူထောင်ဖို့မလွယ်ကူလှဘူးလို့ပြောကြပါတယ်ဒေသခံတွေအလုတ်ကင်ခွင့်လားပွင့်လန်းလာမယ်ဆိုပေမဲ့နေသားအလုတ်ပဲရကြတာလို့လည်းပြောကြပါတယ်ဆက်မှုဇုံကြောင့်လယ်ရီပြည့်ရတာကိုလည်းဥစိတ်မြင့်က
ဆက်မှုဇုံကဖောက်ထားတဲ့လမ်းကြောင်းဆက်မှုဇုံမိနာတွေကရွာကလူတွေကတော့ပြောတာကတော့ အဲ့ဒီမှာရှိတဲ့လက်ပတ်တွေအားတဲ့လမ်းပေါက်တဲ့တခါရမ်းရင်လက်ပတ်တွေကိုပိတ်ပြီးပေါက်တဲ့ခါကျတော့ရေရှင်းအားမကောင်းတဲ့အတွက်ရေနောမကောင်းတဲ့အတွက်လေရည်ရည်ရပါလေ
စီမံကိန်းပေါ်ဆောင်တဲ့အခါပွင့်လင်းမြင်သာမှုလည်းမရှိဒေသခံတွေလုတ်ကိုင်းစားတောက်နေတဲ့ဥယျာဉ်ခြံမြေတွေလည်းဆုံရှုံသွားနောက်ပိုင်းမှာဒဝဲမြင့်ငပိလုပ်ငန်းလည်းပျောက်ကွယ်သွားနိုင်တာမို့ဒါကိုမိကိုလုတ်ကိုင်းစားတောက်နေသူတွေအခက်တွေ့နိုင်မဲလို့လည်းဟောကိန်းထုတ်ကြပါတယ်ဒါရီဟာဒဝဲအထူးစီးပွားရေးဆက်မှုဆောင်စီမံကိန်းကနဦးပိုင်းမှာကြုံတွေ့ရတဲ့ပြဿနာတွေဖြစ်ပြီးလုပ်ငန်းရုံလုံးပေါ်လာတော့မဲ့တီလဝအထူးစီးပွားရေးဆောင်ရဲ့နောက်ဆက်တွဲအကျိုးဆက်တွေကိုစောင့်ကြည့်ရပါမယ်ရှင်။